မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲနှုန်းကန့်သတ်တာအပါအဝင်မကြာသေးခင်ကဗန်နာယင်းနဲ့ကုန်သွယ်ရေးဆိုင်ရာညွန်ကြားချက်တွေထွက်ပေါ်လာရကငွေကြေးနဲ့စီးပွားရေးမူဝါဒအပေါ်ယုံကြည်မှုတွေကျဆင်းလာတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ညွန်ကြားချက်အမေရိကန်ရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်မြန်မာကြက်ငွေတန်ဖိုးစီးပွားရေးလုပ်ငန်းထိခိုက်မှုစားသုံးကုန်ရှားပါးဈေးတက်တာတွေကြောင့်မတိမငြိမ်အခြေအနေတွေကြုံလာမှာကိုလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါ။ကိုဝင်းမင်းကဆက်သွယ်မင်းမြန်တင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီဒေါ်လာထိန်းချုပ်ရေးအမေရိကန်မျိုးစုံရဲ့နောက်ဆုံးသက်ရောက်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူက
Public ကဒီငွေကြေးပုံတော့ယုံကြည်မှုကိုကျဆင်းတာပေါ့ယုံကြည်မှုကျဆင်းတော့ဟောရွှေတန်တဲ့လူဟာရွှေဝယ်ဟောဒေါ်လာတန်တဲ့လူဟာဒေါ်လာဝယ်အဓိကတော့ policy မတည်ငြိမ်ဘူးဆိုရင်တော့မှလူရဲ့စိုးရိမ်စေပေါ့အဓိကတော့ဖက်နေပေါ့နော်ဟောကျွန်တော်တို့ဒီ3လလထဲမှာလဲဒီကျွန်တော်တို့နိုင်ငံရဲ့အဓိကရေးကြီးတဲ့ institution လို့ပြောလို့ရတယ်ဟိုဘက်ကဒီစင်ညာချက်ဒီတစ်ခုပြီးတစ်ခုထုတ်တယ်ဟိုကျွန်တော်တို့ဟိုပြည်တွင်းနိုင်ငံသားတွေတော့မှလက်ဖက်လို့မမီဘူး။အဘိုးပဲဆိုတော့ကနိုင်ငံတစ်ခုရဲ့ငွေကြေးစနစ်ခိုင်မာတည်ငြိမ်ပန်းခံဥဆောင်တဲ့အဖွဲ့အစည်းပေါ့နော်။ဟိုမှန်တိုင်းပြောရင်ဒီငွေကြေးနဲ့ပတ်သက်ပြီးတော့ဒီကြေညာချက်ဒီအပေါ်လူတွေကစိုးရိမ်ပူပန်မှုတွေရှိတာပေါ့နော်။ဆိုလိုချင်တာကဒီငွေကြေးနဲ့ပတ်သက်တဲ့ဘူဝါဒတည်ငြိမ်ခိုင်မာပန်းခံတင်တယ်။အခုကဘိုးပဲကူတိုင်းကစာအမျိုးမျိုးထုတ်ပြီးတော့ကြေညာချက်အမျိုးမျိုးနဲ့ဆိုတဲ့အခါကျမှပြည်သူတွေခြားထဲမှာဆိုရင်ပြပန်းတော့အဲ့ရနေရောအမိချားခင်တော့ဘာဖြစ်လဲဆိုတော့ကိုယ့်လက်ထက်မှာရှိရငွေဒီငွေကိုမသေးသွားအောင်ဆိုတော့သေးသွားမှာပူပူသေးသေးလာတော့သေးသွားမှရောကြောက်တဲ့အခါကျတော့အခုဟိုသူရဲ့ဆိုရင်ပြပန်းမှုကိုထိမ့်နေတိတ်မြဖြစ်တဲ့အနေထားမှာလည်းတွတ်တွေ့ရတာပေါ့နော
်အဲ့ဒီတော့ဒီငွေချေးကဘလောက်သေးသွားပါလဲလို့ဆက်မေးရမှာသူကပဲ
ဘလောက်ထိသေးသွားလဲအဓိကငွေသေးကိုချေခံရင်တော့ဒေါ်လာဈေးကလက်ရှိ2500 plus or minus ပေါ့နော် 2500 အပေါ်လောက်မှာကျွန်တော်တို့ကြားနေရတယ်တော့ရွှေသေးဆိုလည်း23လေးပလတ်ဆော့ပလောက်မှာရှိတဲ့အခါကျတော့ဒီတလာထဲမှာဒီဒေါ်လာဈေးက2200ကျော်ကနေ2500ကျော်လာတယ်ရွှေဈေးကလည်း30ကျော်ကနေ23လေးကျော်လာတယ်ဆိုတာမျိုးပေါ့နော်ဟို 10% ကျော်သွားတာပေါ့ဒီတလာတော့မကြောက်ဘူးပေါ့နော်ရက်20လောက်နဲ့အဲ့လိုဖြစ်သွားတဲ့အနေအထားမျိုးကကျတော့ဒီပြည့်ရနှစ်ဇူလိုင်လမှာအဲ့ဒီဒီနှစ်2020ဇူလိုင်လကြားထဲမှာ1650နဲ့2500ကျားပေါ့နော် maybe 900လောက်ပွာသွားတယ်900ဆိုတာငွေလဲနှုန်းရတွေ့55000ကျော်လောက်ရှိတယ်ဒါတန်ဖိုးကျသွားတယ်ဒါပြောလို့ရတယ်ဒါဆို severity ရနေ့ကတွက်လိုက်ရင်တော့ကျွန်တော်တို့က1350ကနေအခု2500ကျားထဲမှာဆို80ရာခိုင်နှုန်းနီးပါးတော့ဟိုငွေကြေးတန်ဖိုးကွာသွားတာလည်းတွေ့ရတယ်ပေါ့နော
်ဒီနေရာမှာအခုလိုဒေါ်လာကန့်သတ်တာနဲ့ယုံကြည်မှုကျလာတာတွေရဲ့အကျိုးဆက်ကြောင့်စီးပွားရေးလုပ်ငန်းတွေရဲ့နောက်ဆုံးအခြေအနေကိုမေးရမှာလဲအမိမဟော်လို့တဲ့နောက်စီးပွားရေးလုပ်ငန်းရှင်တူက
အခုစီးပွားရေးလုပ်ငန်းအများစုကတော့အားလုံးနီးပါးပေါ့လေရက်တလောက်နီးပါးဖြစ်သွားပါပြီခင်ဗျရက်တလောက်နီးပါးဆိုအယောင်းဝယ်အားလုံးကတော့တည်တာပါပဲဥပမာ export import trade လုပ်တဲ့လူတွေဆိုရင်လည်း export တွေလည်းဟို1650လောက်မကိုက်တော့လို့ရက်6000ကျော်လောက်ပွာသွားတာဟုတ်ဒေါ်လာကိုတကယ်အပြင်းစီးနဲ့အစုအစည်းနဲ့6000ကျော်လောက်ပွာသွားရက်တလောက်ဖြစ်သွားတယ်input တရရက်နေပါပြီလေဈေးတုံးတက်တာပါတော့အစီအမပြေအောင်တော့ input barrier တွေနဲ့အစီအမပြေရက်တော့ဖြစ်သွားပြီနောက်ပြီးတော့အခြေခံစားတောက်ကုန်ပေါ့အဲ့ဒါကဖြိုက်ပြုံးမွေးပြီးစီဆိုလဲအရန်တည်တာတယ်ဥပမာတရိတ်ဆိုင်အစားတောက်ရောင်းတဲ့ဟာတွေဆိုရင်လည်းဟို input လို့တော့ဈေးတက်ကုန်တာပေါ့နော်လမ်းကြောင်းကြောင်းရောဝေဈေးကလည်းအခု2500ဝန်းကျင်ဆိုတော့အကုန်ရက်ကုန်သွားပါတယ်ရက်သွားပြီဆိုတော့အဲ့ဒီဟာတွေအလုံးနဲ့နောက်ဆက်တွဲရတော့အခြေခံစားတောက်ကုန်တွေအကုန်ဈေးတက်မယ်နောက်ပြီးအဲလူသုံးကုန်တွေအကုန်ဈေးတက်မယ်ကျန်တဲ့နောက်ဆက်တွဲကတော့လူမှုရေးမငြိမ်သက်မှုတွေပေါ့ခင်ဗျအ
ဲ့ဒီတော့အခုလိုနောက်ဆက်တွဲတွေမဆိုးလောက်ဘလို့ပြန်ဖြည့်ရှင်းသင့်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
အခုအချိန်မှာတော့လေလူတွေကတော့အခုချိန်ကျက်ထုံနေတာကတော့ဒါဘိုးဘန်ဘိုးဘန်ဘိုးဘန်နာမည်ခံပြီးထုံနေရောပေါ့နော်ကောလာဟလာလည်းမျိုးစုံထွက်လာတယ်ပေါ့ဘိုးဘန်ဥက္ခရာလည်းဒီနေ့မဆိုင်ဘူးပေါ့ဘိုးဘန်အတိုင်းပဲအတိအချာတော့စီမံခန့်ခွဲမှုပြဿနာပဲရှိမှာဖြစ်ပါတယ်နိုင်ငံရေးနဲ့ညွယ်တဲ့စီမံခန့်ခွဲမှုပြဿနာပဲရှိမှာဖြစ်ပါတယ်ဆိုတော့နိုင်ငံရေးအပြောင်းအလဲတစ်ခုစီမံအုပ်ချုပ်မှုအပြောင်းအလဲတစ်ခုမရှိဘဲနဲ့တော့ဒါတွေပြန်ဖြည့်ဖို့တော့မလိုတော့ဘူးထင်တယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒါတော့ရောပြည်တွင်းအားနဲ့မရနိုင်တော့ဘူးလीနိုင်ငံခြားအကူအညီရော input ဟို FDI ရအစဒီမဝင်နိုင်မဝင်လာတဲ့အတွက်ကြောင့်မို့လို့လူတွေရဲ့ trust ကပျောက်ဆုံးသွား။အဓိကကကျွန်တော် financially မှာ trust လုံးဝပျောက်ဆုံးသွားတယ်ဆိုတော့လူတွေပန်းနေမယုံတော့ဘာမှဆက်လို့မရတော့အကိုအလုံးစုံမှာဘာလို့လဲအချုပ်ကတော့လေစီးပွားခံကွဲမှုအမှားတွေပဲပြောရမှာပေါ့နော
်အခုလိုအချိန်မှာမြန်မာစစ်ကောင်းဆောင်အနေနဲ့တော့ရုရှားနိုင်ငံနဲ့ကာကွယ်ရေးအပြင်တခြားလူမှုစီးပွားရေးကဏ္ဍပါပုံမှန်ပူးပေါင်းဆောင်ရွက်ဖို့လုံ့ပန်လာပေမဲ့ ဒီစီးပွားရေးယုံကြည်မှုပြန်ရဖို့တော့လုံလောက်တဲ့အကူအညီရဖို့ခက်နိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ